မြောက်ကိုရီးယားနိုင်ငံမှာဒီရာစုနှစ်အတွင်းအဆိုအရမိုးကောင်ကြီးရှာတန်ခံနေရတယ်လို့အစိုးရသတင်းတွေမှာဖော်ပြနေတာမို့စားနပ်ရိက္ခာငကူကလေးကလုံလောက်မှုမရှိတဲ့ဆင်းရဲတဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေကပိုဆိုးလာနေပါတယ်။မြောက်ကိုရီးယားနိုင်ငံမှာအဆိုအရမိုးကောင်ကြီးရှာမှုဒဏ်ကိုနှစ်တရာလောက်ဆက်ပြီးခံနေရတယ်လို့နာမည်အပြည့်စုံဖော်ပြမထားတဲ့အစိုးရရရှိသူရဲ့ပြောကြားချက်ကိုကူကပြီး KCNA ကိုရီးယားသတင်းဌာနကအင်္ဂါနေ့မှာဖော်ပြထားတာပါ။မိုးကောင်ကောင်မရတဲ့အတွက်ဟွာငဟဲနဲ့ပြုံကန်ခရိုင်တွေအပါဝင်စန်တီကစိုက်ပျိုးတဲ့နေရာအများပြားမှာစပားကင်းတွေ6ခုနဲ့လို့ KCNA အစိုးရသတင်းမှာဖော်ပြပါရယ်မြောက်ကိုရီးယားနိုင်ငံမှာ1990အစောပိုင်းနှစ်တွေတုန်းကစိုးရွားတဲ့ငတ်မုတ်ခေါင်းပေါင်းမှုတန်ခံရပြီးလူပေါင်းသိန်းသန်းချီတည်ဆုံးခဲ့ပါရယ်အဲ့ဒီအချိန်ကစပြီးအခုထိမိုးခေါင်တာရေရှမ်းတာလို့သဘာဝဘေးဒဏ်တွေနဲ့ညံဖြစ်တဲ့အစီအမံခံခွဲမှုကြောင့်နိုင်ငံတွင်းစားနပ်ရိက္ခာရှားပါးမှုကိုအမြဲတစေခံစားနေရတာဖြစ်ပါရယ်မြောက်ကိုရီးယားနိုင်ငံမှာလူဦးရေအလုံးရဲ့80ရာခိုင်နှုန်းဖြစ်တဲ့လူပေါင်း18တန်းလောက်ဟာစားနဲ့ရိတ်ခါမလုံလောက်မှုတွေအာဟာရချို့တဲ့မှုတွေခံစားနေရတယ်လို့ကုလသမဂ္ဂကပြောပါရယ်အာဟာရချို့တဲ့မှုနှုန်းကလည်းမြင့်မားနေတာဖြစ်ပြီးအသက်9နှစ်အောက်ကလေးငယ်အလုံးရဲ့28ရာခိုင်နှုန်းလောက်ဟာအာဟာရချို့တဲ့မှုတန်ကိုတာရှည်ခံစားနေရတယ်လို့ဆိုပါရယ်မြောက်ကိုရီးယားမှာစားနဲ့ရိတ်ခါတောက်ရည်တန်းနဲ့တခြားအခြေခံလိုအပ်ချက်တွေဖြည့်တင်းပေးနိုင်ဖို့ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂကျေးကွန်ကြီးဖွဲ့၅ဘွဲ့ဒီ2015ခုနှစ်ထဲဆက်လက်လှူရှာနိုင်အောင်ရန်ပုံငွေဒေါ်လာ117တန်းချပေးထားဖို့ကုလသမဂ္ဂကဧပြီလထဲမှာပန်ကြားခဲ့တာပါကိုရိုင်းမိုးခေါင်မှုတန်ခံနေရတဲ့တောင်ကိုရီးယားကတော့ KCNA သတင်းတွေမှတ်ချက်တစုံတရာမပေးပေမဲ့တကယ်လို့မြောက်ကိုရီးယားဟာအခုလိုမိုးခေါင်ရေရှားတန်ကိုဆက်ပြီးခံနေရမယ်ဆိုရင်ကောက်ပဲတီးနှံထုတ်လုပ်မှုကမနစ်ကထက်20ရာခိုင်နှုန်းလောက်ကျဆင်းသွားနိုင်တယ်လို့မကြသေးခင်ကပဲသတိပေးထားပါတယ်ခင်ဗျာ